iPad ပေါ်မှာလေ Word တို့ Excel တို့ PowerPoint တို့သုံးလို့ရနေပြီเนาะကိုစောဝင်လိုက
်ဟုတ်တယ်ဗျ Microsoft က Windows 3ပစ္စည်းတွေကလွဲလို့တခြား Mobile Device တွေဘက်ကိုမလဲဘူးလို့အရင်ကဆိုထားတော့အခု iPad အတွက်ထွက်လာပြီလဲဆိုရောတော်တော်ကိုစိတ်ဝင်စားကုန်ကြတာဗျ
သေးကြတာပေါ့ Microsoft ရဲ့ CEO တဲ့ Satya Nadella ရဲ့ခြေလှမ်းတဲ့တခုလို့ America က IT ဆောင်းပါးရှင်တွေကတော့ပြောပြီးတော့သုံးသပ်ရေးနေကြတယ်လေ Microsoft ကသူ့ရဲ့လူအများသုံးတဲ့ Office Suite ကို iPad အတွက်သုံးနိုင်ပြီဆိုတာကို Satya Nadella ကိုယ်တိုင်ကအခုလိုမျိုးကြေညာခဲ့တာပါ
Our commitment going forward is to make sure that we drive Office 365 everywhere so that means across the web across all phones
Office 365ကိုဘယ်မှာမဆိုသုံးနိုင်ရမယ်ဆိုတာကရှိကိုသွားမယ်ဆိုတော့ကျွန်တော်တို့ရဲ့တန်ဋိဌံဖြစ်ပါတယ်ဝက်ပေါ်မှာဖုန်းအမျိုးအစားအားလုံးပေါ်မှာတက်ဘလက်ကွန်ပျူတာအားလုံးပေါ်မှာ PC အားလုံးပေါ်မှာ Office 365ကိုသုံးနိုင်ကြရပါမယ
်တကယ်တော့ Microsoft ကဒီအခုလိုမျိုး iPad အတွက် Word တို့ Excel တို့သုံးနိုင်အောင်လုပ်လိုက်တာကသူတို့ကုမ္ပဏီအတွက်တကယ်ကိုကြီးမားတဲ့လောင်းကျေးထားလိုက်တာပဲလို့ IT ဆောင်းပါးရှင်တချို့ကတော့သုံးသပ်ကြရရှင်iPad တို့ Galaxy Note တို့နဲ့အပြိုင် Microsoft ကလည်း Surface ဆိုတဲ့ tablet computer ကိုထုတ်ထားရမလားဒါပေမဲ့ iPad နဲ့ရှင်တော့သူ့အရောင်းကတော်တော်လေးနည်းတာပေါ့လေ
ဒါပေမဲ့လည်းကိုယ့်ပစ္စည်းနဲ့အဓိကပြန်နေတဲ့ပစ္စည်းအတွက် software ကိုထုတ်တယ်ဆိုတာကတော့အံ့ဩစရာပဲပေါ့ဗျာ tablet computer ဈေးကွက်မှာ iPad ကထိတ်ကရောက်နေတာမဟုတ်လား Microsoft CEO တည်းရဲ့ခြေလှမ်းကိုပိုစိတ်ဝင်စားစရာဖြစ်တာပေါ့
တခုရှိတာအခုခေတ်မှာဒီ Word တို့ Excel တို့ PowerPoint တို့လိုမျိုး productivity software app တွေကို mobile device တွေပေါ်မှာသုံးကြတဲ့သူတွေကပို့ပြီးတော့များလာတယ်ဆိုတာကို IT လောကကသုံးသက်သူတွေရဲ့အပြောကိုကိုးကားပြီးတော့မှ Forbes ရဲ့ IT ဆောင်းပါးမှာတော့ထောက်ပြထားပါတယ်။ဒါကြောင့်လဲဒီလူသုံးများနေတဲ့ iPad လိုမျိုး tablet တွေအတွက် software တွေထုတ်တာက Microsoft အတွက်ဝင်ငွေပိုရလာနိုင်လို့လည်းဆိုပါတယ်ရှင
်။ဒါနဲ့ Office for iPad ကတော်တော်လေးသုံးလို့အဆင်ပြေတယ်ဆိုပဲဗျ။ကိုယ်တိုင်သုံးကြည့်တဲ့ IT ဆောင်းပါးရှင်တွေကသူတို့သုံးကြည့်တဲ့အတွေ့အကြုံတွေကိုရေးထားကြတာတွေ့တယ်
ဟုတ်တယ်ရှင်ကောင်းတာရှိသလိုလိုနေတာတွေလည်းရှိတာပေါ့လေပြောရမယ်ဆိုရင်တော့ Office for iPad လို့ဆိုပေမဲ့လည်းဒီ Microsoft Word ရဲ့ Excel ရဲ့ PowerPoint ရဲ့သီးခြား application သုံးခုပါသူတို့ကိုဒီ Apple App Store ကနေပြီးတော့မှသီးခြားစီအခမဲ့ download လုပ်ယူနိုင်ပါတယ်ဒီမှာအဓိကသိဖို့ပြောချင်တာကတော့အဲ့ဒီအခမဲ့ app တွေကတကယ်တမ်းကိုကဘာမှလုပ်လို့မရဘူးအဲ့ဒီ app တွေကိုတကယ်သုံးနိုင်ဖို့ဆိုရင်တော့ Office 365ကို subscribe လုပ်ဖို့လိုပါတယ်
ဒါဆိုဘာလို့အခမဲ့ app တွေကိုပေးထားရတာရောမ
ြဒီလိုရှိတယ်လေအဲ့ဒီ app တွေကို download လုပ်တယ်ဆိုရင်ဒီသူများ email နဲ့ပို့လာတဲ့ Word တို့ Excel တို့ PowerPoint တို့အဲ့လိုမျိုး attachment file တွေကိုဖွင့်ကြည့်လို့ရတာပေါ့ဒါပေမဲ့ကိုကတော့ဘာမှလုပ်လို့မရဘူးလုပ်နိုင်ဖို့ဆိုလို့ရှိရင်စစောကပြောသလိုပဲ Office 365ကို subscribe လုပ်ရမယ်အဲ့လိုလုပ်နိုင်ဖို့ကလည်းဒီ app တွေရှိနေမှာပဲအဲ့ထက်ကနေသွားပြီးတော့လုပ်ရလွယ်တာဆိုတော့ဒီ Office 365 Home Edition ကိုတစ်လကို$99 နဲ့ subscribe လုပ်ရှင်လို့မဟုတ်ရင်တစ်နှစ်ကို $99.99နဲ့လုပ်ရှင်လို့အဲ့လိုလုပ်တော့မှာပဲဒီ application တွေအပြည့်အဝသုံးလို့ရမှာ
ဈေးကလည်းမနှဲပါလားဗျသူ့လိုငါသုံးကပေးစရာမလိုပဲအခမဲ့ iWork တို့ Pages တို့ Keynote တို့ Google Doc တို့လည်းရှိနေတာပဲဆိုတော့သုံးရောသုံးကြပါမလားမဆုမြတ်မုံရဲ့
တခုတော့ရှိရပေါ့ကိုစောဝင်းလှန်ရဲ့ဒီ Microsoft ရဲ့ Office application တွေကလူအများစုနဲ့အကျွမ်းဝင်ထားပြီးသားဖြစ်တယ်။သုံးရလဲလွယ်တယ်။အလုပ်လဲဖြစ်တယ်ဆိုတော့သုံးဖို့လိုတဲ့သူတွေကတော့သူ့ကိုသုံးလို့ရပြီဆိုရင်တော့သုံးကြမှာပဲလေ။ ID သမားတော်တော်များများကိုယ်တိုင်စမ်းပြီးတော့သုံးကြည့်ပြီးရေးထားကြတဲ့အတိုင်းဆိုရင်လဲ Word တို့ Excel တို့က iPad အတွက်ဆိုပေမဲ့လဲတော်တော်လေးကောင်းကြတယ်လို့ဆိုတာပဲ။CGNet ဆိုတဲ့နာမည်ကြီး IT website မှာဆိုရင်ဆောင်းပါးရှင် James Kendrick ကဒီ Office for iPad ထွက်လာတော့သူကတိတ်ကောင်းမယ်မထင်ဘူးတဲ့တခြားခက်ဆင်ဆင် application တွေကလည်းအများကြီးရှိနေတာပဲဘာများထူးမှလဲဆိုပြီးတော့ထင်ခဲ့တယ်တဲ့ဒါပေမဲ့လဲသူကိုယ်တိုင်စမ်းသုံးကြည့်ပြီးသွားတဲ့အခါကျတော့သူထင်တာမှားခဲ့ပါတယ်လို့တော့မှရေးထားသေးတယ်အပေါ်အလိုမရှိသုံးလို့ကောင်းတယ်တဲ့နောက်ပြီးတော့ဒီ mobile device တွေအတွက်မှလူအသုံးအများဆုံး iPad အတွက်စပြီးတော့ထုတ်ခဲ့တာက Microsoft ရဲ့အကောင်းဆုံးရွေးချယ်မှုဖြစ်ပါတယ်လို့တော့မှရေးထားသေးတယ
်ဒီ app တွေကိုကောင်းတယ်လို့ပဲပြောနေကြတော့ထောက်ပြစရာအားနည်းချက်ကရောမရှိတော့ဘူးလေလာမစမြတ်မော်ရ
ရှိတာပေါ့ရှင်အဓိကထောက်ပြစရာဆိုရင်တော့ print လုပ်လို့မရတာပဲ Office app တွေကို iPad ပေါ်မှာကြိုက်သလိုဖန်တီးလို့ရတယ်ဒါပေမဲ့အခုထွက်ထားတဲ့ version မှာ print လုပ်တာမပါသေးဘူးအဲ့တော့ကိုက print လုပ်ချင်တယ်ဆိုလို့ရှိရင် email နဲ့ attach လုပ်ပို့ပြီးတော့မှတခြား computer ကနေပြီးတော့ထုတ်လို့ရမှာ Microsoft တာဝန်ရှိသူတွေကတော့ဒီကိစ္စကိုနောက်မကြခင်မှာပြင်နိုင်ဖို့ကြိုးစားပါမယ်လို့တော့ဆိုတာပဲ
ပြန်တွက်ကြည့်ရင် Microsoft ဆိုတာက software လောကမှာနှစ်ပေါင်းများစွာထိတ်ကနေရယူထားခဲ့တဲ့သူ Apple ကလည်းသူ့ရဲ့နောက်ဆုံးပစ္စည်းတွေကြောင့်ဈေးကွက်မှာထိတ်တန်းကိုရောက်နေတဲ့သူဆိုတော့သူတို့နှစ်ခုပေါင်းလိုက်လို့ရမယ့်အကျိုးအမြတ်တွေကတော့နည်းမှာမဟုတ်ဘူးနော်
Forbes Magazine ရဲ့ IT ဆောင်းပါးအရဆိုရင်တော့Microsoft ကလက်ရှိနှစ်စဉ်အယောင်ဒေါ်လာ88ဘီလီယံလောက်ဝင်ငွေရနေတာ Office for iPad ကြောင့်မလို့နောက်ထပ် $4 billion လောက်ဝင်ငွေတိုးလာနိုင်ပါတယ်ရှင်။